ကျနေကံပြိပကတွေကြောင်းကချင်းပြည်နယ်ဗမော်ခရိုင်နဲ့ချင်းပြည်နယ်တွေကတင်းရှောင်နေရတဲ့ဒုက္ခသည်တို့သွေးလွန်တုတ်ကွေးနဲ့ရာသီတုတ်ကွေးတွေဖြစ်နေကြပါတယ်လူတွေပြစ်သိမ့်နေကြရတဲ့ဗမော်မျိုးကဒုက္ခသည်စခန်းတွေကကလေးငယ်တွေသွေးလွန်တုတ်ကွေးရောဂါဖြစ်နေကြပါတယ်ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းရာသီတုတ်ကွေးရောဂါတွေဖြစ်နေကြပါတယ်ရန်ကုန်ကလာတဲ့ဒီအခြေအနေတွေအကြောင်းကိုတော့မဆုမွန်ကပြောပြမှာပါခင်ဗျာ
ကချင်းပြည်နယ်ဗမော်ခရိုင်နယ်ကဒုက္ခသည်စခန်းနဲ့ကြီးရွာတွေမှာကလေးငယ်အများအပြားသွေးလွန်တုတ်ကွေးရောဂါဖြစ်ပွားနေကြပါတယ်ဗမော်မျိုးကပြည်တွင်းဒုက္ခသည်စခန်းမှာဆိုရင်ကလေးတွေကရာခနန်းလောက်ရှိပြီးတော့ခံမှန်းခြေတစ်ဝက်လောက်ကသွေးလွန်တုတ်ကွေးဖြစ်နေကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတယောက်ကပြောပြပါတယ
်ကလေးတွေသွေးလွန်တုတ်ကွေးဖြစ်နေကြတယ်အခုဒီရက်ပိုင်းကြီးခဲ့တဲ့တပတ်လောက်ကနေတော့ဖြစ်များနေတယ်ကလေးတွေတော်တော်များများဖြစ်နေကြတာပေါ့နော်ဒီလိုဖြားနာပြီးတော့မှဒီတုတ်ကွေးဖြစ်နေရအဲ့လိုမျိုးပဲရွာတွေတက်မှအဲ့ဒီအခုဒီစစ်ပေးဆောင်နေတက်မှပါစစ်ပေးဆောင်ရလို့တည်းမဟုတ်ပါဘူးဒီအားလုံးဖြစ်နေကြတာပြော်ရတယ်ပဲမှာအခုရာဒီတောက်မှုလည်းဖြစ်နေတယ်စစ်ပေးဆောင်တဲ့နေရာမှာကျတော့နည်းနည်းလူတွေကပုံစစ်သိပ်ပြီးနေကြတော့အဲ့ဒါပုံပြီးတော့မှချိန်နေဆိုးသွားတာပေါ့နော်အခုလောလောဆယ်တော့ဟိုကလေးတွေဒီလိုခေါ်မယ်ဒီထက်ဝက်လောက်တော့ဖြစ်နေပါဖြစ်တဲ့ဟာလည်းဖြစ်တချို့လည်းပြန်ပြောက်ကြတာပေါ့နော်အဲ့လိုမျိုးတွေကကလေးတွေကတော့ဟိုရာကနန်းရှိပါပေါ့နော်ဒါပေမဲ့သူကဟိုအကုန်လုံးပြန့်ကျဲနေတချို့နေရာလည်းဒီလိုဆယ်ကနန်းမရှိနဲ့တချို့နေရာလည်းလေးနာဆယ်အဲ့လိုမျိုးသူကစစ်ဆောင်နေရာကျွန်တော်တို့ကိုစုစည်းနေတာမဟုတ်ဘူး
ဒုက္ခသည်စခန်းမှာကကျန်းမာရေးဆောင်ရှောက်မှုနည်းပြီးတော့လူအများအပြားစုပြုံပြီးနေထိုင်နေကြရတဲ့အခြေအနေကိုလည်းအဲ့ဒီအကူအညီပေးနေသူကဆက်ပြောပြပါတယ
်။ကျန်းမာရေးဆောင်ရှောက်မှုပဲလို့တော့ဟိုဘခေါ်မယ်တရားစနစ်တရားရှိတာတော့မရှိဘူးပေါ့ဖြစ်လာလို့ရှင်တော့ဒီအဲ့ရွာမှာရှိတဲ့အဲ့ဒီကျန်းမာရေးရှိပိခန်းနေတော့တွားကြတယ်အဲ့လိုလောက်ပဲရှိရယ်ပေါ့နော်။နောက်တော့ဒီအလူရှင်များတချို့ပို့လာတဲ့အဲ့ဒီသေးတွေပါလေနည်းနည်းမပါရှိတယ်အဲ့ဒါမျိုးတွေလည်းပဲဟိုလိုကြတယ်ဒီစနစ်တကျဒီဆောင်ရှောက်မှုကတော့ကပ္ပစောက်ချောက်မှုတော့မရှိဘူ
းဒုက္ခတွေတွေခိုလုံနေရတဲ့စခန်းတွေကရေအိမ်နေမလုံလောက်တာနေရာထိုင်ခင်းအခက်အခဲရှိတာကျန်းမာရေးဆောက်ရှောက်မှုအားနည်းတဲ့အတွက်ဒီလိုကူးစက်မှုတွေတိုးလာမှာကိုလည်းကူညီပေးနေသူတွေကစိုးရိမ်နေကြတာပါချောင်းတွေတဲ့ကိုရေသွားချိုးကြရတဲ့သူတွေကလည်းရေမတက်တဲ့အတွက်အရေးပြားရောဂါတွေဖြစ်နေပါတယ်အများအပြားကတော့အမျိုးသမီးတွေဖြစ်ပါတယ်ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးဒုက္ခတွေတွေဂျားထဲမှာလည်းရာသီတုတ်ကွေးဖြစ်နေပါတယ်ဒါကြောင့်မလို့ဒုက္ခသည်တွေခိုလုံနေကြတဲ့နေရာတွေမှာကျန်းမာရေးပညာပေးနေတာနောက်ပြီးတော့ရေတက်အောင်လို့ဆေးခတ်ပေးတာတွေလုပ်ပေးနေပါတယ်လို့ပလောဝမြို့နယ်ကုသရေးဆေးဦးစီးဌာနကဆရာဝန်တဦးကပြောပြပါတယ်
။ဇာတိတုတ်ကွေးကတော့ရှိရရှိနေကြ။အဲဒီဇာတိတုတ်ကွေးကတော့ဥစ္စာရေတုတ်ကွေးကတော့ဆစ်ဆောင်အောင်ဖြစ်တာများတယ်ကြ။အဲအဲ့လိုအများကြီးတော့မရှိဘူးမြ။အများကြီးဆိုတော့ဟိုလိုဆိုပမာဏနဲ့လို့ပြောရတော့မရှိဘူး။ပုံမှန်ဟိုတရက်ကိုတရက်နှစ်ယောက်အဲအဲ့လိုမျိုးသေးုံလာပြတာလောက်ပဲအဲ့လောက်ပဲရှိမယ်။ဟုတ်ကဲ့ကျွန်တော်ကတော့ဒီပုံမှန်အဲဆစ်ဆောင်စခန်းတွေကိုသူဒီကန်တော့ဖွင့်လာရှိတယ်ကကျွန်တော်ဒီကဆီယမ်မာရဲ့ဖွင့်နေလေအဲ့ဖွင့်တဲ့အချိန်မှာတခါလေကျမကြီးပညာပေးတဲ့ကိစ္စတွေလုပ်တယ်ပြုလို့ရှင်ကျွန်တော်ဒီတစ်မျိုးလုံးကိုအပိတ်ဒီအပိတ်ဆေးပေါ့ပို့လောက်လန်တည်ရဲ့ဆေးပေါ့နော်အဲ့ကောင်ခတ်ပြီးသွားပြီပြီးတော့နေတွေကိုလည်းပို့လောက်လန်တည်ရဲ့ဆေးအပိတ်ဆေးခတ်ဖို့တစ်ချက်ထားပြီးသွားပြီခင်ဗ
ျချင်းပြည်နယ်မှာဒေသကာကွယ်ရေးပြည်သူတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြမှာအခုဂျော်လာဇန်းအထိတိုက်ခိုက်မှုတွေဖြစ်ခဲ့ရမှာတော့လူပေါင်း 2,000 ကျော်လောက်အိုးအိမ်ပြစ်ပြီးထွက်ပြေးတိမ်းရှောင်နေကြရတာပါလနဲ့ကင်ပြိပခါတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာလည်းမတ်လလယ်ကနေစလို့လူပေါင်း 1,000 ကျော်လောက်နေရဲစွန့်ခွာပြီးထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရကပြီးခဲ့တဲ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါခင်ဗျာ